2021ခုနှစ်သကောင်းစီရင်ကောက်ခံသွားမယ့်ခြေညာချက်ဆိုင်းပုတ်တွေကိုရန်ကုန်နဲ့မန္တလေးလူစီကားတဲ့နေရာတွေမှာစစ်ကောင်စီကပြသထားပါတယ်။နိုင်ငံတွင်းကပြည်ပခအခြေအနေတွေကြောင့်တနိုင်ငံလုံးအတိုင်းအတာသကောင်းစီရင်ကောက်ခံနိုင်မလားဆိုတဲ့အပေါ်ထင်မြင်ချက်အမျိုးမျိုးလည်းရှိနေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်။
2024ခုနှစ်လူဦးရေနဲ့အိမ်ချောင်းရာသကောင်ဆင်းကိုဒါမဲ့စက်တင်ဘာလ30ရက်ညသကောင်ရံချိန်ကနေအောက်တိုဘာလ15ရက်နေ့ထိကောက်ခံသွားမယ်လို့စစ်ကောင်စီကကြေညာထားပါတယ်။သကောင်ဆင်းရင်တွင်လူတိုင်းပါဝင်စုဆိုတဲ့ကြေညာချက်ဆိုင်းပုတ်တွေကိုလည်းလူသွားလာများတဲ့နေရာတွေမှာပြသထားပါတယ်။မန္တလေးမြို့မှာလည်းသကောင်ဆင်းဆိုင်းပုတ်တွေတွေ့ရတယ်လူဒေသခံတွေကပြောပါတယ်။နိုင်ငံအတွင်းမှာဖြစ်ပျက်နေတဲ့ပြည်ပခါတွေကြောင့်အခုလိုအခြေအနေမှာစစ်ကောင်စီကောက်ခံမဲ့သကောင်ဆင်းရင်ဟာတနိုင်ငံလုံးအတိုင်းအတာလွှမ်းခြုံနိုင်ဖို့ကမဖြစ်နိုင်ဘူးလို့ဒေသခံတဦးကပြောပါတယ
်။သကောင်ဆင်းဆိုတော့နိုင်ငံလုံးအတိုင်းအတာကိုဥတည်ရတာလေ။ရက်ကွက်လေးတစ်ခုမြို့နယ်လေးတစ်ခုမြို့တစ်ခုကအဲ့ဒီသကောင်ဆင်းကိုအသုံးချပြီးတော့မှဟိုရွေးကောက်ပွဲဖြစ်စီအခြားတစ်ခုပေါ့လူကြီးထားလို့ရစားနပ်ရေးကတော့ကမ္ဘာနာဖြစ်ဖြစ်ဒီဝါရီတွေကမှနာပြည်တော်ဆင်းဆိုတာအခြားသောနိုင်ငံပုံပြမှုအတွက်လှုပ်ဆောင်ရမယ့်ချက်လက်တွေတွေစစ်မှန်တဲ့ကောင်ဆင်းယူတာပေါ့ဒါလိုနဲ့လက်ရှိအချိန်မှာအားလုံးကိုလွှမ်းခြုံနိုင်တဲ့ကောင်ဆင်းဖြစ်နိုင်လို့ဖြစ်နိုင်လို့ဆိုတာအများကြီးစဉ်းစားဖို့လိုတယ်ကျွန်တော်အမြင်နဲ့ကျတော့မဖြစ်နိုင်ဘူးလို့မြင်တာပေါ့နော
်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကလာမယ့်2025ခုနှစ်မှာရွေးကောက်ပွဲကျင်းပနိုင်ဖို့အတွက်အောက်တိုဘာလတည်းသကောင်ဆင်းကောက်ယူနိုင်အောင်လှုပ်ဆောင်နေတယ်လို့ပြီးခဲ့တဲ့ဇွန်လ15ရက်နေ့ကမိထီလာမြို့မှာကျင်းပတဲ့အစည်းအဝေးမှာပြောခဲ့ပါတယ်။နိုင်ငံရေးအကြောင်းပြပြီးဆောင်ရွက်ရမယ့်လုပ်ငန်းတွေမလှုပ်ဆောင်ရင်တိုးတက်မှုနောက်ကျမှာဖြစ်တယ်လို့လည်းပြောပါတယ်။အာဏာသိမ်းပြီးချိန်မှာပေါ်ပေါက်လာတဲ့တော်လိုင်းအင်အားစုတွေထဲကိုရောက်နေကြတဲ့လူငယ်တွေနဲ့စစ်ရှောင်ပြေးလွှားနေကြတဲ့အိမ်အောင်စုတွေဒီနေ့တက်တနေ့ပို့များလာချိန်မှာသကောင်ဆင်းကောက်ယူမဲ့လုပ်ရကမဖြစ်နိုင်ဘူးလို့တချို့ကယူဆကြပါတယ်
။နိုင်ငံရဲ့အနေထားတည်ငြိမ်သွားတဲ့အနေထားဆိုတာတဲ့ပို့ပို့ပြီးဆိုးလာတဲ့အနေထားတွေလို့ကျွန်တော်မြင်ရတာပါ။ဒါမဖြစ်နိုင်ပါဘူးပြောလို့ချင်းလည်းလုပ်ကြမှာပဲလေ။လုပ်ချင်တာလုပ်တာတစ်ပိုင်းပဲ။ခုရလာတဲ့ဒေတာဟာနိုင်ငံအကျိုးရှိတာရှိကြောင်းအသုံးချနိုင်တဲ့ဒေတာမဖြစ်နိုင်ဘူးလို့မပြောချင်တာ။နိုင်ငံအနာဂတ်လည်းအကုန်ပြတ်သွားပြီ။ကြောက်နေတယ်ဆိုကြည့်တော့လေကြောက်နေလူတွေဘာလို့ကြောက်မှာလဲသူတို့တွေရဲ့အခန်းကဏ္ဍကိုဖုံးကွယ်ဖို့မိဖုံးဖို့ကြိုးစားရလားနိုင်ငံနိုင်ငံတကာသကောင်းဆင်းတယ်နဲ့ဒီချိန်မှာမဖြစ်နိုင်ဘူးဆိုအဲ့ဒါကိုကျွန်တော်ဆိုလိုချင်တာပေါ့နော
်သကောင်းဆင်းမှာလူတိုင်းပါဝင်ဖို့ဆိုရဲစစ်ကောင်စီရဲ့ကြေညာချက်ဆိုင်းဘုတ်တွေကတချို့တိုင်းတဲ့ပြည်နယ်တွေမှာတော့မရှိသေးပါဘူးစစ်ကောင်စီကဒီလာမယ့်2025ခုနှစ်မှာကျင်းပမယ်လို့ယူရထားတဲ့ရွေးကောက်ပွဲအတွက်လိုအပ်တဲ့အချက်လက်တွေကိုစကိုင်းတိုင်းမုံရမြို့မှာပြီးခဲ့တဲ့နှစ်ကလိုက်လံကောက်ခံတာရှိခဲ့ပေမဲ့လို့လုံခြုံရေးအခြေအနေကြောင့်တမျိုးလုံးအတိုင်းအတာနဲ့တော့မကောက်နိုင်ခဲ့ဘူးလို့ဒေသခံတူကပြောပါရယ်
။စီစဉ်တော့သူတို့ရင်းစွဲနေတယ်ဘယ်ချင်ထအလုပ်မတော်မသိဘူး။တကောင်စင်းကောက်ဖို့ရတော့ဆိုင်းမဟုတ်တယ်တော့ဒီမှာမချိန်သေးဘူး။လောလောဆယ်တော့တကောင်စင်းနဲ့ပတ်သက်ကြတာလောက်တာမရှိဘူး။အဲဆိုင်းကလေးဖမ်းနေဖမ်းကြတော့တော်လေးများနေတယ်ဗျာမျိုးပေါ်မှာလေ။စကိုင်းတိုင်းဒီအလဲပိုင်းနဲ့မှာမောဝါထေတာမျိုးမှာသူတို့ပုံမှန်လည်းမလောက်တော့ဘူးလို့ကျွန်တော်ထင်ကြရ။ပြီးခဲ့တဲ့ကျွန်တော်တို့2023လောက်လည်းပဲသူတို့ရွေးကောက်ပွဲလုပ်ဖို့ရတော့ကျွန်တော်တို့ဒီလိုပါမှာတကောင်ချင်းလိုက်ကောက်တယ်ရက်ွက်တိုင်းသူတို့မကောက်နိုင်ဘူးသူရက်ွက်တွေရက်တဲတွေရှိတယ်ရက်တဲတွေရှိတဲ့အခါကျတော့သူတို့လုံချုံရေးစိတ်မချအောင်ပေါ့လေစိတ်မချတော့သူတို့ဆက်ပြီးတော့မကောက်ဘူ
းအခုကောက်ယူမဲ့တကောင်စရင်အတွက်ကြိုတင်ပြင်ဆင်ခြင်းစရင်ကောက်ယူခြင်းစရင်ပြုစုခြင်းနဲ့အစဉ်ကစားထုတ်ပြန်ခြင်းဆိုတဲ့လုပ်ငန်းစဉ်၄ရပ်ကို2021ခုနှစ်အောက်တိုဘာလကနေ2026ခုနှစ်မတ်လအထိလှုပ်ဆောင်သွားမယ်လို့လာဝကဝန်ကြီးဦးမြင့်ကျန်ကပြောဆိုထားပါတယ်မြန်မာနိုင်ငံမှာသကောင်ဆင်းမကောက်ခံနိုင်ခဲ့တာနှစ်ပေါင်း30ကျော်ကြာခဲ့ပြီဖြစ်ပြီးတော့ပြီးခဲ့တဲ့2014ခုနှစ်မှာနောက်ဆုံးကောက်ယူခဲ့တာပါ2014ခုနှစ်သကောင်ဆင်းဖော်ပြချက်အရမြန်မာနိုင်ငံအတွင်းမှာအများအားနေထိုင်သူကြာ 24.8 တန်းကျော်နဲ့မ 26.6 တန်းကျော်ရှိပါတယ်အဲ့ဒီစုစုပေါင်းလူဦးရေ 51.4 တန်းကျော်တွေက 1.2 တန်းဟာလုံခြုံရေးနဲ့တခြားအခြေအနေတွေကြောင့်သကောင်စရင်မကောက်ယူနိုင်တဲ့ဒေသတွေမှာရှိတဲ့ခက်မှန်းလူဦးရေစရင်ဖြစ်တယ်လို့လည်းဖော်ပြထားပါရဲ့ရှင်။